ဩစတြေးလျနိုင်ငံသားစီးပွားရေးပါမောက်ခရှောင်းတန်းနဲ့ဟာမြန်မာနိုင်ငံမှာရက်ပေါင်း650ထောင်ကျခံရပြီးတဲ့နောက်အခုဆိုရင်ဩစတြေးလျနိုင်ငံကနေအိမ်ကိုပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။အမျိုးသားအောင်ပွဲနေ့မှာစစ်ကောင်စီကလူပေါင်း6000နီးပါးကိုလူငယ်ချမ်းသာခွင့်ပေးခဲ့တာဖြစ်ပြီးအဲ့ဒီအထဲမှာရှောင်းတန်းနဲ့လည်းပါဝင်ခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ19ရက်ဒီကနေ့မှာပဲရှောင်းတန်းနဲ့ကသူအိမ်ပြန်လာခွင့်ရအောင်ကူညီပေးခဲ့ကြတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့သူရဲ့ Facebook မှာရေးသားထားပါတယ်။ Australia အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းသူကသူ့ဇနီးတွေအပြင်မိသားစုဝင်တွေနဲ့ပြန်လည်ဆုံစည်းခွင့်ရလို့ပျော်ရွှင်ရပေမဲ့လည်းမြန်မာနိုင်ငံကပြည်သူ53တန်းကတော့သူတို့ကိုကိုးစားမပြုတဲ့အာဏာရှင်လက်အောက်မှာဆက်လက်ပြီးဒုက္ခခံစားနေကြရတယ်လို့ရေးသားထားပါတယ်။သူတွေ့ဖူးသည်မလူတွေထဲမှာအကောင်းဆုံးဖြစ်ကြတဲ့လူတွေကဒီလိုလူရုပ်မှန်တဲ့အယူတွေရဲ့အုပ်ချုပ်မှုကိုခံရတာကအင်မတန်ကိုဆိုးဝါးပြီးဝမ်းနည်းစရာကောင်းတယ်လို့လည်းပြောပါရယ်သူကိုကူညီခဲ့သူတချို့ကိုနာမည်တက်ပြီးကျေးဇူးတင်ထားသလိုကျေးဇူးတင်တဲ့အထက်မှာမြန်မာနာမည်တွေတိတ်မတွေ့ရတဲ့အကြောင်းရင်းကတော့သူနာမည်တက်လိုက်မှပဲဒုက္ခရောက်မှဆိုးလို့ဖြစ်တယ်လို့လည်းပါရှိပါရယ်သူမြန်မာနိုင်ငံအချင်းထောင်မှာနေရတဲ့ကာလအတွင်းသူချစ်ခင်ရသူလူသုံးဦးဆုံးပါသွားခဲ့ရတဲ့အကြောင်းလဲရေးထားပြီးသူရဲ့ဦးလေးတော်စားသူနဲ့တခြားလူနှစ်ယောက်တို့ဖြစ်ကြပါတယ်။မကြခင်မှာမီဒီယာတွေမှာသူ့ကိုမြင်ပြန်လဲမြင်တွေ့ကြားတွေ့ရမှာဖြစ်တယ်လို့လဲကြိုတင်ပြောပြထားပြီးအချင်းထောင်ကနေထွက်လာပြီးအော်စတြေးလျရောက်လာတဲ့အခါမှာမုတ်ဆိတ်ထူနဲ့ပုံတွေတက်လာပြီးရုပ်ရည်ကျသွားသလိုဖြစ်ပေမဲ့ဒီကနေ့စပြီးတော့အဲ့ဒီမုတ်ဆိတ်မွေးကိုရိတ်လိုက်ပြီးလို့လဲသူရဲ့ Facebook မှာအဆုံးသတ်ထားပါတယ်။ပမောက်ခရှောင်းတန်းနယ်ဟာဂျွန်ဆန်စကြည်ဦးဆောင်တဲ့အစိုးရလက်ထက်တုန်းကမြန်မာနိုင်ငံရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူဖြစ်ပါတယ်။သူလွတ်မြောက်လာတာနဲ့ဖုံးပြောဖြစ်ခဲ့သေးတယ်ဆိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်အန်သိုနီအယ်ဘနီဇီကအခုလိုပြောပါတယ်
။ His spirits were remarkably good. Like he was in really really good spirits. He was making jokes. He's from my electorate and apologized for not voting at the election.
သူကတော့တက်တက်ကြွကြွကကောက်မှုမှရှိနေတော့မှာပဲ။တကယ်ကိုတက်တက်ကြွကြွကိုရှိနေတာပါ။ဟာတာရီတော်ပြောဖြစ်ခဲ့ကြပါတယ်။သူကကျွန်တော်မဲဆန္ဒနဲ့အထက်မှနေထိုင်သူဖြစ်ပြီးပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမဲမထက်နိုင်လိုက်တဲ့အပေါ်တောင်းပန်တယ်လို့တော့နှောက်လိုက်ပါသေးတယ်။ကျွန်တော်ကလည်းမဲမထက်မေးလိုက်လို့ဒဏ်ကြေးရိုက်ခံရမှာမဟုတ်ဘူးလို့ဂတိပေးခဲ့တဲ့အကြောင်းပြန်နှောက်လိုက်သေးတယ်လို့ပြောပြတာဖြစ်ပါတယ်။ဩစတြေးလျအစိုးရအနေနဲ့ပမောက်ခရှောင်းတန်းနယ်လူမျိုးရေးအတွက်နီလန်းပေါင်းစုံနဲ့စ조사လုပ်ကင်ခဲ့တာရှိပြီးအာဆီယံညီလာခံနဲ့အရှေ့အာရှညီလာခံတက်ရောက်တော့ကလည်းဝန်ကြီးချုပ်အယ်ဘနီစီကရှောင်းတန်းနယ်ကိုလူမျိုးရေးအတွက်မြန်မာကိုဖိအားပေးဖို့ဗီယက်နမ်ကောင်းဆောင်ထိုင်းနဲ့ကမ္ဘောဒီးယားနိုင်ငံကောင်းဆောင်စတဲ့လူတွေကိုချင်းကမှုလုပ်ခဲ့ဖူးပါတယ်။အဲ့ဒီလို조사မှုတွေအတွက်ရှောင်းတန်းနယ်ကလည်းကျေးဇူးတင်နေတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။
Sean said to me that he wanted to thank also importantly the people of Australia who have not given up, continued to run a campaign and to advocate.
Sean ကျွန်တော်ကိုပြောတာကတော့ကျေးဇူးတင်တဲ့အကြောင်းအထူးသဖြင့် Australia နိုင်ငံသားတွေကလက်မလျှော့ဘဲသူလူမျိုးလာရေးအတွက် campaign လုပ်စ조사ပေးကြတာကိုသူထိမ့်သိမ့်ခံရစဉ်ကလေးကသိရှိထားတာဖြစ်ပြီးအထူးကိုကျေးဇူးတင်တဲ့အကြောင်းပြောကြားခဲ့တယ်လို့ပြောပါတယ်အသက်58နှစ်ရှိသူရှောင်းတန်းနယ်ဟာနိုင်ငံတော်လူ့ရဲ့ချက်ဥပဒေနဲ့လူရင်းမှုကြီးကြရေးဥပဒေချိုးဖောက်တဲ့ဆိုပြီးထောင်နဲ့3နှစ်ချခံရတာဖြစ်ပါတယ်။သူလူမြောက်လာတာနဲ့ပတ်သက်ပြီးနိုင်ငံကြေးဝန်ကြီးပယ်နီဝမ်ကလည်းအခုလိုပြောပါတယ်
။ I've said many times Professor Tennell's release has been my first priority in relation to Myanmar. And I want to take the opportunity to pay tribute to and to thank many people who've played a role advocating for his release.Both in the Australian government and among our regional parts.
ကျွန်မအကြိမ်ပေါင်းများစွာပြောခဲ့ပြီးပါပြီ။အဲ့ဒါကတော့မြန်မာနိုင်ငံနဲ့ပတ်သက်လာရင်ဗမောက်ခရှောင်းတန်းနယ်လူမျိုးရေးကပထမဦးစားပြီးလှုံ့ဆော်ရမယ့်အရာဆိုတာပါပဲ။သူလူမျိုးရေးအတွက်စ조사အထောက်ကြတဲ့လူအလုံးကိုလည်းကျေးဇူးတင်တဲ့အကြောင်းဒီနေရာမှာအတိအမှပြုပြောကြားလိုပါတယ်။ Australia အစိုးရရဲ့စ조사မှုပါဝင်သလိုဒေသတွင်းကမိတ်ဖက်တွေရဲ့စ조사မှုတွေလည်းပါပါတယ်။အထူးသဖြင့်သူဖမ်းဆီးခံရတော့ကအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့တဲ့အာဆီယံအသေးဝင်နိုင်ငံဖြစ်တဲ့ Brunei နဲ့ Cambodia တို့ကိုလည်းကျေးဇူးတင်တယ်လို့ပြောသွားခဲ့ပါတယ်။ Sean Tunnell နဲ့စကားပြောတဲ့အခါမှာဝန်ကြီးချုပ်နဲ့ပြောခဲ့တော့ကလို့အကြောင်းအရာတွေကိုပြန်ပြောခဲ့တယ်လို့နိုင်ငံကြေးဝန်ကြီးကပြောပြပါတယ်
။ He told me the same story told the Prime Minister about the tote bags delivering food from the embassy in Yangon. and that he put the coat of arms up on the cell, in fact, the front of the cell, and he said, you know, don't mess with the emu.
သူဝန်ကြီးချုပ်နဲ့ပြောဆိုခဲ့တဲ့အရာကိုပဲကျွန်မနဲ့ပြောဖြစ်ခဲ့ပါတယ်။အဲ့ဒါကတော့သူ့ကိုရန်ကုန်ကဩစတြေးလျတန်ရုံကနေသူ့အတွက်အစားအသောက်တွေသွားပို့တဲ့အခါမှာတဲလာပေးတဲ့အဲ့အကြောင်းတွေဖြစ်ပါတယ်။သူကဩစတြေးလျနိုင်ငံတော်အမသိပ်ပုံကိုအချင်းခန့်ရဲ့ရှေ့မှာထားပြီးတော့အီမျိုးငဲ့နဲ့သားပိုက်ကောင်ကိုလာမဆန်းနဲ့လို့ပြောမိခဲ့တယ်လို့ပြန်ပြောပြခဲ့တာဖြစ်ပါတယ်။ပမောက်ခရှောင်းတန်နဲ့လူမြောက်လာတဲ့အပေါ်အင်မတန်ဝမ်းမြောက်မိတယ်လို့ဗီယက်နမ်လူမျိုးစနစ်ဖြစ်သူဟာဘူးကပြောဆိုလိုက်ပြီးဆုံးရှုံးခဲ့ရတဲ့အချိန်တွေအတွက်သူတို့မိသားစုအတူတူပြန်နေချင်သေးတဲ့အတွက်အခုလောလောဆယ်မှာမီဒီယာတွေအနေနဲ့သူတို့ကိုနားလည်ပေးဖို့လည်းပန်ကြားထားပါတယ်။အဲ့ဒါအပြင်ရှောင်းတန်နရဲ့စနစ်ဖြစ်သူဆက်ပြီးရေးထားတာကရှောင်းတန်နမြန်မာနိုင်ငံကနေမထွက်ခွာခင်မှာမြန်မာအရာရှိတူကအခုဆိုရင်မြန်မာကိုမုန်းသွားပြီလားလို့မေးမြန်းခဲ့ပါတယ်။အဲဒီမှာရှောင်းတန်နကကျွန်တော်ဟာမြန်မာကိုဘတော့မှမမုန်းဘူးမြန်မာလူမျိုးတွေကိုချစ်တဲ့အမြဲတမ်းဒီလိုပဲရှိနေမယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အကြောင်းရှောင်းတန်နစနစ်တဲ့ရဲ့ Facebook မှာရေးသားထားပါတယ်။စီပွားရေးပညာရှင်လည်းဖြစ်မိသားစုတငယ်ချင်းလိုလည်းဖြစ်နေတဲ့ Tim Harcourt ကသူ့တငယ်ချင်းနဲ့ဘီယာအတူတူတောက်ချင်လာပြီလို့လည်းအခုလိုပြောပါဗျ
။ He's got a passion for Myanmar. He knows technically a lot about the economy from banking to finance to fiscal policy. So his whole reason for it was to help Myanmar and help pull the Myanmar people out of poverty. And he just got caught up in a political situation.
သူကမြန်မာနိုင်ငံကိုအတော်ကိုချစ်ပြီးတော့စေတနာကြီးပါတယ်။သူကစီးပွားရေးပညာရပ်နဲ့ပတ်သက်ပြီးတော့အများကြီးကိုတည်ထားပါတယ်။ဘဏ်လုပ်ငန်းစနစ်အကြောင်းကနေဘဏ်နာရေးမူဝါဒလည်းနားလည်သူဖြစ်ပါတယ်။အဲဒီတော့သူ့ရဲ့ရည်ရွယ်ချက်ကတော့မြန်မာကိုကူညီမယ်၊လူတွေကိုစီးရဲတွင်းကနေကယ်ထုတ်မယ်ဆိုပေမဲ့နိုင်ငံရေးနဲ့ဘာမှမဆိုင်ပေမဲ့လည်းနိုင်ငံရေးအခြေအနေအရကြားမှာပါသွားရတာမျိုးဖြစ်ပါတယ်။အဲ့ဒီတော့ဩစတြေးလျပြည်ပနိုင်ငံမှာစီးပွားရေးပညာရှင်လုပ်ငန်းကလည်းတခါတလေမှကို့အတွက်အန္တရာယ်ကြီးနိုင်တယ်ဆိုတာသတိထားစရာပါပဲ။အခုဆိုရင်သူကအိမ်ပြန်လာပြီးသူကျွမ်းကျင်တဲ့အလုပ်ကို Macquarie Tech Group မှာဆက်လုပ်ကိုင်နိုင်ဖို့မျှော်လင့်မိတယ်လို့ပြောသွားတဲ့အကြောင်း Samantha Bianyet Brooks ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်။ဗမောက်ကရှောင်းသန်းနဲ့အတူနိုင်ငံသားတချို့နဲ့မြန်မာနိုင်ငံသား6000နီးပါးလူငယ်ချမ်းသာခွင့်ရတဲ့ကိစ္စနဲ့ပတ်သက်ပြီးဘလို့အမြင်ရှိတယ်လဲဆိုတဲ့အကြောင်းဩစတြေးလျရောက်မြန်မာတွေရဲ့အမြင်ကိုမေးမြန်းတဲ့အခါမှာမဲလ်ဘန်မြို့ကကိုမျိုးအေးကအခုလိုပြောထားပါတယ်
။ဟုတ်ကဲ့။ကျွန်တော်အနေနဲ့ကတော့သူတို့တွေလွတ်မြောက်လာတဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့ဝမ်းသာပါတယ်။သို့ပေမဲ့လည်းတကယ်တမ်းလွတ်လိုက်တဲ့စုစုပေါင်း9,800ကျော်တဲ့မှာဒီစကားစာစစ်ကောင်စီကပြောတော့ဒီ900ကျော်လောက်ကနိုင်ငံရေးကျင်းသားတွေလို့ပြောတယ်ဒါကတော့တကယ်အမှန်စစ်စစ်မဟုတ်ပါဘူး။နောက်အဲ့ဒီတည်းမှာဆိုလို့ရှိရင်ပြန်စစ်စစ်လို့ရှိရင်တကယ်နိုင်ငံရေးအကျင်းသားဆိုတာအင်မတန်ကိုနှဲပါစွာပဲပါရှိတာတော့တွေ့ရပါတယ်နော်။ကာကန်ရှင်တွေအတွက်ကတော့သူတို့ရဲ့ဒီအကျဉ်းချနေတဲ့နှစ်အနည်းဆုံးနော်အကျဉ်းချခံနေရတယ်ပြီးတဲ့ပို့ပြီးတော့အကျဉ်းချခံနေရတဲ့လူတွေရှိတယ်နောက်ပြီးတော့မတရားပုံမှန်တွေနဲ့နော်တစ်ခုပြီးတစ်ခုထပ်ဆင့်ပြီးတော့ဒီမတရားအကျဉ်းချတာတွေကိုထပ်ခံရမဲ့လာလာတွေထပ်ခံရမဲ့လာလာတွေကနေပြီးတော့လွတ်မြောက်လာတဲ့အတွက်ကြောင့်မလို့တော့ကာကန်ရှင်တွေအတွက်ကတော့ကျွန်တော်တို့အနေနဲ့ကတော့ဝမ်းသာပါတယ်။တိုးပေမဲ့လည်းသူတို့ကိုဒီလိုလွတ်လိုက်တဲ့ဥစ္စာဖြစ်ရင်စစ်ကောင်စီဟာဒီနိုင်ငံတကာဖိအားပေးမှုတွေကိုရော့ကျသွားစေဖို့နောက်တစ်ခုကလာမယ့်ရှိနေ2023ခုနှစ်မှာအတူရောင်ဒီကောက်ပွဲကိုသူတို့လောက်မှဖြစ်တဲ့အတွက်ကြောင့်မလို့ဒီအတွက်ကိုလည်းသူတို့ကနေပြီးတော့ဒီအားကိုအယောင်ပြပြီးတော့သူတို့ဘက်ကိုထောက်ခံမှုပေးလာမလားဆိုတဲ့ပုံစံမျိုးနဲ့အကျိုးမျှော်ကိုပြီးတော့သူတို့လောက်တဲ့လို့ပဲမြင်ပါတယ်။ဒါဒီလိုမျိုးလောက်တဲ့ဆိုတာကလည်းအခုတစ်ချိန်မှမကပါဘူး။အရင်အာနာရှင်လက်ထက်မှာတိုင်းပါတယ်ဒီလိုမျိုးလောက်တွေလောက်တာရှိတယ်။ပြောရမယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရေးတစားကံလောက်တာပေါ့နော်။အဲ့ဒီလိုမျိုးနဲ့ပဲပြီးလို့ရှိရင်သူတို့လိုအပ်တဲ့ချိန်ကြလို့ရှိရင်သူတို့လှုပ်ပေးလိုက်တယ်။ပြီးလို့ရှိရင်သူတို့ပြန်ပြီးတော့ဖမ်းကောက်ဖမ်းနိုင်တယ်ဆိုတော့အနာလာတာရှိတယ်။နောက်ပြီးတော့အခုရှန်တန်နယ်ကိုလှုပ်တဲ့ဥစ္စာမှာဒီမြန်မာတို့ထုတ်ထားတဲ့ပြစ်ဒဏ်လူငယ်ခွင့်ဆိုတဲ့အမိစာထဲမှာဆိုရှင်ဘာပါလဲဆိုတော့အခုလှုပ်လိုက်တဲ့ဥစ္စာကိုပြန်ပြီးတော့တခုခုလှုပ်ရှားမှုတွေထပ်ပြီးတော့သူတို့ပေါ်ဆက်ကျင်တဲ့ဟာတွေကျူးလွန်မယ်ဆိုလို့ရှိရင်ကြံနေသေးတဲ့ပြစ်ဒဏ်တွေကိုပါပြန်ပြီးတော့ထပ်မံကြကန်စေရမယ်ဆိုတဲ့ဒီလိုမျိုးနှောက်ကျိုးနဲ့ချက်အားပဲနောက်ပြီးလို့ရှိရင်ချင်းချောက်တဲ့ဟာမျိုးနဲ့အဲ့ဒီအမိတ်ကြညာစာထဲမှာရေးထားတာတွေ့ရပါတယ်
ဟုတ်ကဲ့ပါရှင်အဲ့တော့ဒီဩစတြေးလျနိုင်ငံနေနဲ့ကြည့်မယ်ဆိုရင်သူ့ရဲ့နိုင်ငံသားဖြစ်တဲ့ခုနပါမောခါရှောင်းတန်နယ်လူလာတာပေါ့နော်အဲ့ဒီအပေါ်မှာရောဒီနောက်ပိုင်းမှာရောမြန်မာဒီမြန်မာအပေါ်ပေါ့လေဩစတြေးလျအစိုးရရဲ့မူဝါဒတွေအပြောင်းလဲရှိမယ်လို့ယူဆမိပါသလားရှင
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ဒီဩစတြေးလျအစိုးရရဲ့မူဝါဒတွေကိုမရော့ချသွားသေးဘူးဘာဖြစ်လို့ဆိုလို့ရှိရင်ရှောင်းတန်နယ်ကိုတိုင်ကိုကနော်သူလွတ်လာပြီမြင်တယ်အာမြန်မာပြည်သူပြည်သားတွေကိုသူချစ်မြတ်လို့ရဲမြန်မာပြည်အရေးကိုသူဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့သူပြောထားတယ်။ထပ်ပြီးတော့လည်းပဲပြည်သူလူထုခေါင်းဆောင်တွေဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်တို့သမ္မတကြီးဦးဝင်းမြင့်တို့အပါအဝင်နိုင်ငံရေးအကျဉ်းသားပေါင်းမြောက်များစွာကတင်းထောင်တွေထဲမှာလက်ရှိတည်ကိုရှိနေသေးဖြစ်တယ်။ဒီအတွက်ကိုဩစတြေးလျအစိုးရအနေနဲ့ကဒါကိုလည်းမြင်ဖို့လိုအပ်တယ်။နောက်ပြီးတော့ရှန်ကေရဲ့စန်တာကိုလည်းအလေးထားဖို့လိုအပ်တယ်။အရင်တုန်းကဒီဩစတြေးလျအစိုးရအနေနဲ့နော်စစ်ကောင်စီပေါ်မှာထိထိရောက်ရောက်ရေးယူမှုလုပ်ဖို့အတွက်စန်တန်နဲ့ဖန်ခန့်နေရတဲ့ဥစ္စာမှာသူတို့ကနေပြီးတော့ဟိုကြည့်နေရတဲ့အပိုင်းကြီးရှိရပါတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အခုဆိုလို့ရှိရင်တော့စန်တန်နဲ့လုံမြောက်လာပြီးဖြစ်တဲ့ကြောင့်လို့စစ်ကောင်စီဟိုထိထိရောက်ရောက်ရေးယူဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ပေးပါလက်တွေ့ကျကျလည်းလှုပ်ဆောင်ပေးပါအမြန်ဆုံးနဲ့လက်ဆောင်လှုပ်ဆောင်ပေးစေချင်ပါတယ
်ကိုမျိုးအေးရဲ့ပြောဆိုချက်တွေဖြစ်ပါတယ်တခါမဲလ်ဘန်မြို့ကကိုစီယာဦးကလည်းအခုလိုပြောဆိုထားပါတယ်
ကျွန်တော်တူရဲ့အမြင်ပေါ့လေအချောင်းတနာလွတ်တာတော့ကျွန်တော်တို့ဩစတြေးလျအနေနဲ့အင်တာမှဝမ်းတာတာပေါ့ဩစတြေးလျရောက်မြန်မာပြည်ရောက်ဝမ်းတာတယ်နောက်တစ်ချက်အထူးသဖြင့်ချောင်းတနာရဲ့အမျိုးသမီးဟန်ပူကပို့ပြီးတော့သူကမျောလင့်နေတာ哦ကျွန်တော်ကသူ့တောင်မှစာရေးဥပါတဲ့တိတ်မကြခင်တော့လွတ်လာလိမ့်မယ်လို့တစ်တက်ရဲ့လှုပ်လှုပ်ဆင်းကဒါသူ့ရဲ့ဒါအရင်ကလည်းဒါမျိုးတွေလှုပ်ခဲ့တာပဲဟိုအကြာကြီးတော့မထားဘူးဒါပေမဲ့နှစ်နဲ့ချီပြီးတော့ထားလာတော့အင်တာဩစတြေးလျဆိုတော့ကိုယ်ကြီးရတာပေါ့တော့သူလွတ်လာတဲ့ကျွန်တော်တို့ဩစတြေးလျရောက်မြန်မာနေတော့အင်တန်ဝဝန်တာတယ်သူကလည်းမြန်မာတွေပေါ်မှာတောင်းတင်ကြီးလိုက်မယ်လို့ကျွန်တော်တို့
ဟုတ်ကဲ့သူလွတ်လာပြီဆိုတော့ဒီဩစတြေးလျအစိုးရပေါ့နော်မြန်မာနိုင်ငံအပေါ်မှာထားတဲ့ဩစတြေးလျအစိုးရရဲ့မူဝါဒရေးရမှာအပြောင်းလဲရှိမယ်လို့ထင်ပါသလားရှင
်မရှိတော့ပါဘူးကျွန်တော်တို့ယုံကြည်တယ်ရှောင်းဒနာလွတ်ဖို့တောင်းမှာပရိုဖက်ဆာရှောင်းဒနာတယောက်တည်းလွတ်တာတော့မဟုတ်ဘူးအမေရိကန်နိုင်ငံသားဆန္ဒတဲ့သူတော်တွေ့တယ်ဆိုတော့ဒါဩစတြေးလျဆိုတာကဒီ policy ပေါ်တော့ဩစတြေးလျလုံးဝဖလုံးမှာမဟုတ်ဘူးဒါသူလွတ်ချင်လို့စစ်တပ်ကပေါ်လာရက်လက်ပြလိုက်တဲ့သဘောပဲအဲဒီဩစတြေးလျဆိုတာလည်းနားလည်မှာပါဟိုသူ့ရဲ့ထားတဲ့မူဝါဒကတော့ကြောင်းလဲသွားမယ်လို့ကျွန်တော်တော့မထင်ဘူးဒါပေမဲ့ဩစတြေးလျဆိုတာကတတိထားမှာ level ပဲဖြစ်ဖြစ် level ပဲဖြစ်ဖြစ် level မလွတ်တယ်လို့ level မလွတ်တယ်လို့တော့ဒါဒီအတွက်တော့ကျွန်တော်မယုံကြည်ဘူးဒါပေမဲ့ level ကတော့အတိုင်းအတာကြိုးစားလိမ့်မယ်လို့ကျွန်တော်တော့ထင်တယ်အဲဒါပေါ်ဒါပေမဲ့ policy ကတော့ပြောင်းမှာမဟုတ်ပါဘူးဩစတြေးလျဆိုတာကဩစတြေးလျမှာရောက်နေတဲ့စစ်တပ်ရဲ့အတိုင်းဝိုင်းတွေပေါ့နော်အကြီးကြီးတွေသားသမီးတွေဒီမှာရှိတယ်အဲအရာတွေအတွက်တော့ဩစတြေးလျဆိုတာအနေနဲ့စစ်စစ်ဖို့လိုတယ်အဲကျွန်တော်သိသလောက်ဆိုတော့တော်တော်များတယ်ဟိုအတမန်စစ်စစ်ဖို့ပုံမူလောက်အစ်ကိုကျွန်တော်မပြောလို့ဟိုလက်ရှိဆက်အနာရှင်ကခေါင်းဆောင်တွေရဲ့သားသမီးတွေဒီမှာရှိတယ်ကျွန်တော်သိနေတာပဲအဲဒါဟိုဩစတြေးလျဆိုတာအနေနဲ့ဘာကြောင့်လက်ခံတယ်ဆိုတော့ကျွန်တော်နားမလည်ဘူးအဲကျွန်တော်တို့ဘက်မှာလည်းစိတ်ထိခိုက်ရှာဘူးကျွန်တော်ဩစတြေးလျနိုင်ငံသားတယောက်နေလည်းကျွန်တော်တော်တော်စိတ်ထိခိုက်ပါပဲအဲ့တော့ဩစတြေးလျဆိုတာအနေနဲ့ဒီဘာပဲဖြစ်ဖြစ်ပမာပြည်တော်မှာသူခက်တဲ့နေဆက်ဆံလို့ရတယ်ကျွန်တော်တို့ကတော့ဩစတြေးလျဆိုတာကိုစောင့်ကြည့်ရမှာပဲပမာပြည်ထဲမှာလည်းကျွန်တော်သိရတဲ့လောက်ကလက်ရှိခုချိန်ထိရည်သဏ္ဍာန်ပေးနေတာတွေဟာမရသေးဘူးလို့ကျွန်တော်သိတယ်နောက်တစ်ချက်ဒီပမာပြည်မှာဟိုဘာပေါ့နော်ဟီမီတိုရီယမ်အနေနဲ့ဩစတြေးလျကိုလာဖို့ပမာတွေဆိုရင်စောင့်တင်နေပြီအများကြီးလက်ဒုက္ခရောက်နေဩစတြေးလျကိုစက်တွေရှင်လို့ပေးနေတာတစ်ချက်နောက်တစ်ချက်ကဒီဩစတြေးလျကဒီဟီမီတရီယမ်ဒီထောက်ပံ့မဲ့ဟာတွေကဆက်အနာရှင်လက်ထက်မရောက်သွားဘူးရေးကြည့်တယ်ဒီဩစတြေးလျဆိုတာကိုဆက်တက်ကအသုံးချလိုက်မယ်အဲ့ဒါကိုဩစတြေးလျလေဘာဆိုအနေနဲ့ရက်စီလက်မသွားဘူးရေးကြည့်တယ်ဒီဆက်အနာရှင်ကတခင်လို့မြေဝါရရက်လက်ပြခဲ့တာညားနေ2.80ပြန်ပါလေ
ကိုစီယာဦးရဲ့ပြောဆိုချက်ဖြစ်ပါတယ်မဲလ်ဘန်မြို့ကမမြင့်မြင့်ဆန်းနဲ့ဆစ်ဒနီမြို့ကကိုမင်းတဲနိုင်တို့ကိုလည်းမေးမြန်းထားတဲ့အခါမှာအခုလိုပြောပြကြပါတယ
်ပရိုဖက်ဆာချွန်ထန်နဲ့လေပုဂ္ဂိုလ်ရေးရတည်တယ်ဆိုတော့လေအတိုင်းတက်လုံဝမ်းသားပါတယ်နော်အရန်ကိုသူ့ကိုတွေ့ရတာစိတ်ထဲမှာတော်တော်လေးလဲစိတ်လှုပ်ရှားမှုဖြစ်တယ်အရန်လည်းဝမ်းသားတယ်ပေါ့နော်မလုံတဲ့နဲ့လူကိုပေါ့နော်ဒီလိုမျိုးရရဆက်ဆက်လှုပ်တယ်ဆိုတော့နော်အဲ့ဒါကိုလေသူတို့တွေးမိတယ်ဒါပေမဲ့သူ့အတွက်ကိုတော့အရန်လည်းဂုဏ်ယူတယ်သူ့ကိုဒီလိုမျိုးဖြစ်သွားတာကိုလက်ပေါင်းများစွာနှစ်နဲ့ချီပြီးတော့နော်အချင်းချခံရဟိုရင်းမဖြစ်ပေမဲ့လို့သူဘလိုပဲဖြစ်ဖြစ်ခိုင်ခိုင်မာမာနဲ့ထွက်လာနိုင်တယ်ဆိုတာတွေ့ရတဲ့အတွက်ကြောင့်မို့လို့အရင်လဲကျေးသူ့ကိုချီးစွတ်လက်တင်တယ်အရင်လဲကုန်းတယ်နော်
သူအခုလိုမျိုးလှုပ်လာပြီဆိုတော့လေဒီဩစတြေးလျနိုင်ငံအစိုးရရဲ့မြန်မာပေါ်ထားတဲ့မူဝါဒတွေမှာအပြောင်းလဲဖြစ်လာမယ်လို့ဟိုသုံးသပ်မိပါသလားဘယ်လိုမျိုးမြင်ပါသလဲရှင
်အဲ့လိုပဲမျှော်လင့်တာပဲပေါ့နော်အာကျမတို့အနေနဲ့ကတော့လေပါအစိုးရတက်လာတဲ့အခါမှာကျမတို့ဒီမိုကရေစီရဲ့လူ့အခွင့်အရေးကိုပို့ပြီးတော့လိုလိုလားလားလုပ်မယ်လို့တော့မျှော်လင့်နေပေါ့နော်ဘာဖြစ်လဲဆိုတော့ဟိုစီးပွားရေးကိစ္စထားကိစ္စတွေကိုပဲစဉ်းစားပဲနဲ့လူ့အခွင့်အရေးနဲ့ဒီဒီမိုကရေစီရေးကိုလည်းဦးစားပေးပြီးတော့ဆောင်ရွက်တင်နေဆိုတော့ပတ်သက်တော့ကျမတို့ဒီတန်ထရအတွင်းမှာရှိနေတဲ့တော့နိုင်ငံရရကျမတို့မြန်မာနိုင်ငံတခုတည်းမှာမဟုတ်နိုင်ငံရရမှာရှိနေတဲ့တည်ငြိမ်မှုပေါ့နော်စီးပွားရေးရနိုင်ငံရေးရတည်ငြိမ်မှုဟာဒေသတန်ထရတစ်ခုလုံးပေါ့ဆီလေးနိုင်ငံအပေါင်းပဲပေါ့တက်ရောက်မှုရှိတယ်ဆိုတဲ့အခါကြတော့နော်လူ့အခွင့်အရေးနဲ့ဒီမိုကရေစီတက်ဆိုင်မမတ်လုပ်မယ်လို့ကျမမျှော်လင့်ပါတယ်နောက်ပြီးတော့လည်းခုလက်ရှိအာဏာရဒီလေပါအစိုးရကနေပြီးတော့ဒီမြန်မာအစိုးရလှုပ်ထားတဲ့မဟာရေယာလှုပ်ထားတဲ့အာဓမလှုပ်ထားတဲ့ဟာတွေနဲ့ပတ်သက်ပြီးတော့နော်သူတို့အနေနဲ့ပို့ပြီးတော့ပုံမှန်လင်းလင်းပြောစစ်တော့ positive ပဲပေါ့နော်ဒါပေမဲ့လို့အာမဟုတ်တာလုပ်တယ်ဆိုလို့ရှိရင်တော့မဟုတ်ဘူးဆိုတာကိုပုံမှန်လင်းလင်းပြောရဲဆိုရဲတဲ့အစိုးရမျိုးဖြစ်နေတယ်လို့ကျွန်မပြောပါတယ်နော်အစီအဝါရေးအရာဟိုကိုရင်ဖြတ်ပြီးတော့ဟိုပိတ်တင်မှုတွေလည်းလုပ်မယ်လို့ကျွန်မမျှော်လင့်ပါတယ်နော်မျှော်လင့်လုပ်မယ်ဆိုပေမဲ့လည်းဒီ1988ခုနောက်ပိုင်းတော့တစ်ခဲ့တဲ့အတိုင်းပေါ့နော်အလုံးချုပ်ပြီးတော့အာလုပ်တဲ့စီပွားရေးပိတ်တင်မှုဟုတ်ခဲနဲ့မြန်မာနိုင်ငံမှာရှိတဲ့ဒီအာဓမအာနာယူထားတဲ့စစ်တပ်ရဲ့စီပွားရေးဟိုဒီလမ်းကြောင်းတွေကိုပိတ်ဆို့နိုင်တဲ့ target တဲ့ sanction ပုံစံမျိုးပေါ့နော်အဲ့လိုမျိုးလေးတွေလုပ်လာမယ်လို့ကျွန်မမျှော်လင့်ပါတယ်လုပ်လာမယ်လို့လည်းကျွန်မထင်ပါပြောချင်တာတစ်ခုပေါ့နော်ပါလေ community ဟိုမြန်မာနေနဲ့တချို့တွေကတော့ပြောတာပေါ့နော်တကူလို့လွတ်လာတဲ့အတွက်မြန်ဟိုတွေမြန်မာပြည်ရလူတွေကိုကျေးဇူးတင်ပါတယ်ဆိုတော့ကျမကတော့ကျမတို့အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှင်တော့ဒီစစ်တပ်ကိုကျေးဇူးတင်ကြပါကြောင်းမရှိဘူး public ဆိုတော့သူတို့အနေနဲ့ဒီ professor Sean Tanne ကိုဖန်ဆင်းပါကြောင်းမလည်းမရှိဘူးပေါ့နော်သူဟာမြန်မာနိုင်ငံရေးကိုစီးပွားရေးအရာအကုန်လုံးတိုးတက်ကြီးပွားလာအောင်လို့လုပ်ပေးတဲ့လူပေါ့နော်နှစ်20ကျော်ကျမတို့တည်တလို့ဆိုလို့ရှိရင်ကျမတို့ဩစတြေးလျနိုင်ငံအောင်ကော90နောက်ပိုင်းရောက်ထဲကသူကမြမအရေးကိုလုပ်ပေးနေတာစီးပွားရေးတိုးတက်ရေးနော်နောက်ပြီးတော့ဒီဘန်ကိစ္စတွေငွေရေးကြေးကိစ္စတွေမှာကျမတို့နိုင်ငံအကျွေးမတင်အောင်လို့စူးစမ်းပြီးတော့လုပ်ပေးနေတဲ့လူကိုကျေးဇူးကံပြီးတော့ထောင်ချတဲ့လူတွေကိုသူ့ကိုထောင်ချတဲ့လူတွေကိုလွှတ်ပေးတဲ့အတွက်ကျေးဇူးတင်ကြပါအကြောင်းမှမရှိဘူးဆိုတာကျမအားအားတော့ရေးရေးသိနေပြောချင်တယ်နော
်အခု Professor Sean Tanne လွန်မြောက်လာပြီးတော့နောက်ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုတိုင်းအတန်းကြီးကိုတွေလွန်မြောက်လာမှုဟာအားလုံးဟာဒီအင်မတန်မှကောင်းမွန်ပါတယ်ဝမ်းမြောက်ပါတယ်တိုးတော်လည်းကျွန်တော်တို့ကြံရှိနေတဲ့ဒီတော်ဆန်းစုကြည်ပါဝင်သမိုင်းအဝင်းမြေနောက်နိုင်ငံချင်းသားတွေကိုမတော်မတရားဖန်ဆီးထားမှုတွေအထင်ထင်နေဆဲအားဦးတော့ကျွန်တော်တို့ဟာခွန်းတော့လည်းအမှန်မဟုတ်ပါဘူးဆက်လက်ပြီးတော့ကြိုးစားသွားမှာပါ
ပါမောက္ခရှောင်းထန်နာလွတ်လာပြီဆိုတော့လေဒီဩစတြေးလျနိုင်ငံအစိုးရရဲ့မြန်မာပေါ်ထားတဲ့မူဝါဒတွေကအပြောင်းလဲဖြစ်မယ်လို့ဟိုသုံးသပ်မိပါသလားဘယ်လိုမြင်ပါသလဲရှင
်အဓိကတော့စကားစဒီစိမိစားကောင်တွေကတော့သူတို့ကဒီနိုင်ငံတကာရဲ့ PR ပေးမှုအာဆီယံ PR ပေးမှုတွေကြောင့်နိုင်ငံရေးကျင်းသားတွေလုပ်ပေးပြီးတော့ပေါ့နော်သူတို့ထပ်ပေါက်ချတာနေနဲ့လုပ်ချင်းဖြစ်ပါတယ်ဒါတွေကသူတို့ရဲ့တို့ရုပ်ရှင်ပရိယေတွေပါဒါပေမဲ့အစွေနိုင်ငံရဲ့နိုင်ငံရဲ့မူဝါဒရဲ့ကြီးမဲ့ဆိုလို့ရှိရင်ကြောင်းလမ်းမှုရှိမရှိဆိုတာတော့ဒီကျွန်တော်တို့ကတော့ဩစတြေးလျရဲ့နိုင်ငံ policy ကိုငကိုရေကအားမရပါဘူး။ဒါကြောင့်သူတို့ကပြောပြောင်းတဲ့ approach diplomacy approach နဲ့ပဲသူတို့ကလုပ်ကြတယ် action ဖို့ဆောင်မှုနဲ့ဒီ sanction တွေ targeted sanction တွေတောက်ဆောင်မှုဒီမှာနှေးကွေးတာတွေ့ရတယ်ပေါ့နော်။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဩစတြေးလျဆိုရအနေနဲ့ပုံမှုပြီးထိရောက်တဲ့အရေးယူမှုတွေပုံပေါ်လောက်ကန်တိုင်းတိတ်မဲ့လို့လည်းမျောလင့်ပါတယ်ဆိုတော့အခုကျွန်တော်တို့ CRPH UNG ဖွဲ့အစည်းအနေနဲ့လည်းစူးစမ်းပြီးတော့ Australia ဆိုရလော်ဘီလုပ်နေပါတယ်ကြီးကပ်မှုတွေလုပ်နေတဲ့ဟာကိုလည်းကျွန်တော်တို့အားရဝမ်းသာပါတယ
်မမြင့်မြင့်ဆန်းတဲ့ကိုမင်းတက်နိုင်တို့ရဲ့ပြောဆိုချက်တွေပဲဖြစ်ပါတယ်ရှင်